Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမော်ပါရှင်
။ကျမစုမြတ်ပါပါရှင်။ဒီကနေ့ညနိုင်ငံတကာသတင်းတွေကိုတော့ဥကြမောင်တန်းနဲ့အတူချင်းညပေးသွားပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့မကြခင်မှာနားဆင်ရဖို့ရှိသလိုမျိုးဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့အမှုသုံးမှုကိုမနက်ဖြန်မှာတော့အပိသက်အမိန့်ချတော့မှာဖြစ်ပါတယ်။
ဒီ905ခါနဲ့ဒီတော်ဝါသေးနဲ့တွေ့ထားတဲ့ဟာကမနှက်ချင်မိတ်ချမှာတော်ဝါသေးက25နဲ့30ပေါ့နှစ်ခုမိတ်ဝဲကျွန်တော်တို့စောင့်ကြည့်ရမှာပေါ့ခဲနေတော့ဆိုရင်တော့ပြည်ရတယ်ပေါ့
ဒေါက်တာဇော်မြင့်မောင်ရဲ့ရှင်နေ VOA မြန်မာပိုင်းကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်အကျန်းဖတ်နှိမ်နှင်းမှုနဲ့အဖြေမရနိုင်ဘူးလို့စစ်ကောင်စီကို MCA အပြည့်အဖွဲ့ကသတိပေးလိုက်ပါတယ်စလင်းကြီးဒုံတော်ကျေးရွာသားကိုဦးကတော့ကြီးထိမှန်ပြီးတော့မီးရှို့တက်ဖြတ်ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။တပည့်ရင်အနောက်ချမ်းကျေးရွာတွေမှာတော့တိုက်ပွဲတွေဖြစ်လို့ဒေသခံကထောင်ချီပြီးတော့ဘေးလွတ်ရာကိုပြေးနေရပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန်းနာတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မှာကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရည်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဒီဇင်ဘာ9ရက်မှာအွန်လိုင်းပေါ်ကနေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်တွေအင်အားတိုးချနေတာမို့ရုရှားကယူကရိန်းနိုင်ငံကိုဝင်တိုက်မှစိုးရိမ်နေချိန်မှာပဲအမေရိကန်နဲ့ရုရှားကောင်ဆောင်တွေဆွေးနွေးကြမှာပါ။ယူကရိန်းနယ်စပ်မှာတင်းမာနေတဲ့အခြေအနေကြော့သွားအောင်လို့သမ္မတဘိုင်ဒန်ကတန်တမာရေးနည်းလမ်းနဲ့ပြောကြားမယ်လို့မျှော်လင့်ရတယ်လို့ရုရှားအနေနဲ့အင်ဒီးစင်းနိုင်ငံငယ်တွေအရင်ဆိုဗီယက်ပြည်ထောင်စုကခွဲထွက်ထားတဲ့နိုင်ငံတွေအပေါ်စစ်ဝင်တရင်တန်ခတ်အရေးယူမှုတွေခံရမယ်ဆိုတော့ပြတ်သားတဲ့သတိပေးချက်တွေလုပ်မယ်လို့လည်းမျှော်လင့်ရပါတယ်။ယူကရိန်းကိစ္စကိုအဓိကထားမှဖြစ်ပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့အင်ဘူရိုပြောခွင့်ရဂျန်ချာကီကအခုလိုပြောကြားပါတယ်။
It's also an opportunity to discuss a range of topics in the U.S. and Russia relationship, including strategic stability, cyber, and regional issues. But you can certainly expect that our concerns about the
American and Russia's tension in the Taiwanese Sea, Mahamyao, Dingyimu, cyber, Longjiang, and the Taiwan case are going to be discussed in the Quintilla Panel of Expert Committees. Crimea ဒေသကို2014ခုနှစ်တုန်းကရုရှားနိုင်ငံကျူးကျော်မသိမ်းပိုက်ခင်ဟွာရဖြန့်ခဲ့တယ်လို့ယူကရိန်းအစိုးရနဲ့ပတ်သက်တဲ့သတင်းမှားတွေကိုရုရှားအစိုးရကအင်တာနက်ပေါ်မှာအကြီးအကျယ်ဖြန့်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းကိုဇန်နဝါရီလအစောဆုံးထားပြီးတော့စစ်မျက်နှာပေါင်းစုံကနေဖြန့်ကျက်ကျူးကျော်နိုင်မှုအတွက်ယူကရိန်းနိုင်ငံနေဆက်တခြားရုရှားကစစ်အင်အား13,000ခွဲအထိကိုတမရပူတင်ဖြန့်ချဖို့အစီအစဉ်ရှိတယ်လို့လည်းအမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကပြီးခဲ့တဲ့သတင်းပတ်ကသုံးသပ်ချက်ထုတ်ပြန်ခဲ့ပါတယ်။ရုရှားနိုင်ငံကတော့ယူကရိန်းနိုင်ငံကိုစစ်ဝင်တိုက်ဖို့အစီအစဉ်မရှိဘူးလို့ညှင်းဆန်ထားပါတယ်ရှင်
။ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးချထားလာတဲ့အခြေအနေကိုတမရဂျိုးဘိုင်ဒန်ကဥရောပမဟာမိတ်တွေနဲ့မနေ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရုရှားတမရပူတင်နဲ့ဒီနေ့အင်္ဂါနေ့မှာမတွေ့မီအခုလိုကြိုတင်ညှိနှိုင်းရတာဖြစ်ပါတယ်။နေတိုးဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ UK ပြင်သစ်ဂျာမနီနဲ့အီတလီတာဝန်ရှိသူတွေနဲ့ပြောဆိုဆွေးနွေးကြတာပါ။ယူကရိန်းနဲ့စအနီးမှာရုရှားကတပ်သား9,000ကိုချထားတယ်ဆိုတဲ့အချက်လက်ကိုအမေရိကန်ထောင်လှမ်းရေးကအတိအပြုဆုံးဖြတ်တတ်ပြီးဖြစ်ပါတယ်။ဘိုင်ဒန်ဆိုရရဲ့နာမည်မဖော်လို့တဲ့အရာရှိသူဦးရဲ့အလို့ရဆိုလို့ရှိရင်တော့နာမည်နဲ့အစောပိုင်းမှာကျူးကျော်စေဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒါပေမဲ့ကျူးကျော်တိုက်ခိုက်ဖို့ပူတင်ကဆုံးဖြတ်ပြီးမပြီးကိုတော့အမေရိကန်နေနဲ့ဆုံးဖြတ်လို့မရသေးဘူးလို့ဒုတိယတာဝန်ရှိသူတို့ကပြောပါတယ်။အမေရိကန်ကတမ်းမြေရေးယူလာနိုင်တာတွေကတော့စီးပွားရေးရပိတ်ဆို့ရေးယူတာယူကရိန်းစစ်တပ်ကိုတိုးပြထောက်ခံတာဒေသတွင်းနေတိုးမဟာမိတ်တွေရဲ့စည်းစွမ်းဟီကိုမြင့်တင်ပေးတာတွေပဲဖြစ်ပါတယ်။ကျူးကျော်တိုက်ခိုက်ခဲ့ရင်ရုရှားအတွက်ပေးဆက်ရတာကြီးမားပါလိမ့်မယ်လို့လည်းအမည်မဖော်လို့တဲ့အဆိုအတာဝန်ရှိသူကပဲပြောကြပါတယ်။ပူတင်နဲ့တွေ့ပြီးတဲ့အခါယူကရိန်းတပ်သားနဲ့လည်းလာမယ့်ရက်တွေမှာတွေ့ဖို့တမရဘိုင်ဒန်ကစီစဉ်ထားပါတယ်။
ဒီယုန်နိုင်ငံမှာရှင်းနစ်ဆန်းကျင်းပမဲ့ဆောင်ရည်အိုလံပစ်ပွဲတော်ကိုအမေရိကန်ပြည်ထောင်စုကတန်တမာရေးနီးအရတပိတ်မှောက်တယ်လို့ကြေညာတာကအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအလေးထားဆွေးနွေးနေတဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေလိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးကိုအားကစားကိစ္စနဲ့မရောလိုက်ဖို့အတွက်တရုတ်နိုင်ငံကြားရဲ့ဌာနပြောခွင့်ရ
American ye lawya ga aji je chho phaw lite da phit de lo si lo nyin nyoe ya me so de Olympic sambauk ko chho phaw lite da phit de lo tiyou naingan ja ye thana pyo khwin ya ga pyo cha ge da ba American ye lawya apaw tiyou naingan ga ma che nat swa kan kwet de lo le tu ga pyo cha ba de tiyou phat ga tan pyan saung ya mu re lou twa me lo le so ba de tiyou naingan shin chan de ta ma lu ne su we ga muslim ni apaw lu myo dong tat phat mu re Ludaru apo Julon ne pye mu re ko set pyo Julon ni le atwet 2022 khu ne Beijing saung ya di Olympic pwe ro ko Biden aso ya ga debate pauk de lo aim pyo pyo kwin ya Jen Psaki ga tadin taw twi ko pyo cha khe ba de Tantaman yi a ya debate pauk de atwet Olympic pwe ro akhan na re ko America aso ya tawin shi tu tu ti yaw ma ta yaw ma ma hoh ba u da ba me American a ga sa tama re anine ro a ga sa pyan pwe re ma win yaw shin pyai nai kwe shi ba de American Agasadamari and Nama Tia Yaga no appear in what Taukan Abini Mapitello in Bureau of Yoga Yaga, Pyoja Gavarish.
Dizimala Koneniha, Blessed Gang with Jamanga Taka Kede, Anisha Miao Nipjabari, American Sibiani Dre, Blessed Gamma Jason Dogajare, Yebo Gane, Libogu Miabo, Omibu, Kanganau, Dignation Bangajabari. Jamaya Lijon Taka Mujam, Sipane, Yepe Lu, Susuba, Natalia Jo, Jason Via Dalu, Demo seen the same Ivane, Taile, Noa Jore. ပြည့်စည်ခဲ့ရတာပါဒီအောက်မေ့ဘွယ်ခါနာကိုဘလက်စိတ်ကန်တိုက်ခိုက်မှုမှာအသက်ရှင်ကျန်ခဲ့တဲ့စစ်ပြန်ရဲဘော်၄၀နီးပါးအပါဝင်ဒုတိယကွာစစ်ပြန်ရဲဘော်၁၅၀လောက်တယောက်ကြပါတယ်အမေရိကန်နိုင်ငံဟာဝိုင်အီပြည်နယ်မှာရှိတဲ့ဘလက်စိတ်ကန်အောက်မေ့ဘွယ်မျိုးသားအထိမ်းအဆောက်အဦမှာကျင်းပလာဖြစ်ပါတယ်လွန်ခဲ့တဲ့နှစ် 80
Yuri America ta nyabat myama ba da season ni ko nya bai 9 nai ga ni 10 nai a thi light meter 19 kilohertz 1553 nya light meter 25 kilohertz 1183 nya light meter 32 kilohertz 9335 ru a pyin sani tin ni ma light meter 190 kilohertz 1505 ru ga ni thau lan pi ni ba de khya
December 9 ye ingani nyabat naingan ga tadin ni ko VOA ga set pi lo chin nya pi ni ba de shin ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတပ်မတ်ကြီးအဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့အတွက်ကုလသမဂ္ဂထွေထွေညီလာခံကတနင်္လာနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကြောင့်လက်ရှိတာဝန်ထမ်းနေတဲ့တပ်မတ်ကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုတပ်မတ်ကြီးအဖြစ်ဆက်လက်တာဝန်ယူသွားရမှာဖြစ်ပါတယ်အာဖဂန်နစ္စတန်ကဂျာလီဘန်အုပ် ပြီးခဲ့တဲ့သတင်းပတ်ထက်ဆွေးနွေးပြီးတော့အထွေထွေညီလာခံကိုအကြံပြုတင်ပြခဲ့တာပါ။ဒါကြောင့်အထွေထွေညီလာခံမှာမဲခွဲခြင်းမရှိဘဲတာမတ်ကြီးအဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဆိုင်းထားဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့အတွက်ဆက်လက်တွန်းအားပေးသွားမယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်ရှင်။
ရှိတော်ရှာနိုင်ငံများဖွဲ့အာဆီယံဖွဲ့ရဲ့လက်ရှိအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ခွန်ဆန်ကလာမယ့်လအစောပိုင်းမှာမြန်မာနိုင်ငံကိုတရားဝင်နှောင်းမှာဖြစ်ပြီးရှိတော်အာရှနိုင်ငံများအသင်းအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားယူရင်းနေတဲ့ဆက်ဆံရေးကိုပြည်နယ်အောင်ဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအင်္ဂါနေ့ကပြောကြားပါတယ်။ဝန်ကြီးချုပ်ခွန်ဆန်ဟာမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးဦးဝနမောင်လွင်နဲ့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနောင်းပင်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အဒီလိုတွေ့ဆုံအောင်မှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စီကဖိတ်စာဆောင်ကိုလက်ခံရပြီးတဲ့နောက်အခုလိုဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကကြေညာလိုက်တာပါ ဝန်ကြီးချုပ်ဟွန်ဆောင်ကြီးစင်ဟာစစ်တပ်ကအနာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခရီးစဉ်နဲ့ဖြစ်ပါတယ်။ရူရဲနိုင်ငံကလက်ချဥက္ကဋ္ဌဖြစ်တာဝီယူကျင်းပခဲ့တဲ့အောက်တိုဘာအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ကြားခဲ့ပါဘူး။ဒါပေမဲ့လာမယ့်နှစ်မှာမြန်မာနိုင်ငံပါဝင်အဖွဲ့ဝင်ဆက်နိုင်ငံစလုံးအစည်းအဝေးတယောက်တည်းနဲ့လုံးဝန်ကြီးချုပ်ဟွန်ဆောင်ကပြောကြားထားပါတယ်။
ရိုဟင်ဂျာတွေပေါ်အကြမ်းဖက်တဲ့အထိအမုန်းတရားတွေပြန်ပွားစေတဲ့အရေးသားဖော်ပြမှုတွေသတင်းမှားတွေကိုမက်ဒဲလို့အခုနာမည်ပြောင်းလိုက်တဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကခတိရောက်ရောက်အရေးယူမကင်တွယ်ခဲ့ဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကဆက်ဆွဲပြီးတော့ကုမ္ပဏီကိုဒေါ်လာ150ဘီလီယံလျှော့ချပေးဖို့အတွက်အမေရိကန်ပြည်ထောင်စုမှတရားဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခအတွင်း Facebook ပေါ်မှာအမုန်းတရားတွေခွဲခြားမှုတွေသတင်းမှားတွေဖော်ပြမှုကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေဖြစ်ပေါ်စေခဲ့တယ်လို့ရိုဟင်ဂျာအဖွဲ့ကပြောကြားပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကတရားရုံးမှာအမှုဖွင့်ခဲ့ပါတယ်။အမေရိကန်မှာအခုလိုတရားဆွဲတဲ့တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရှိတဲ့ Facebook ရုံးကိုလည်းဗြိတိန်ရှင်းနေတွေကတရားဆွဲတဲ့ကိစ္စအတိအပေးစာပေးပို့ခဲ့ပါတယ်။ဒီတရားဆွဲမှုနဲ့ပတ်သက်လို့ Meta ကုမ္ပဏီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုရဲ့အင်တာနက်ဥပဒေအရ Facebook ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကုမ္ပဏီကတာဝန်ယူစရာမလိုပါဘူး။ဒါပေမဲ့အဲ့လိုကုမ္ပဏီအပေါ်အကာအကွယ်ပေးထားခြင်းမရှိတဲ့မြန်မာနိုင်ငံဥပဒေကိုအသုံးပြုနိုင်အောင်ကြိုးစားမယ်လို့တရားစွဲတဲ့ရိုဟင်ဂျာတွေဘက်ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ဘယ်ဥပဒေကိုသုံးမလဲဆိုတာကတော့ရှင်းရှင်းမသိရသေးပါဘူး။တခြားနိုင်ငံတွေမှာယင်းနှိမ့်ညှို့နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေလူ့အခွင့်အရေးချိုးဖောက်မှုရှိရင်အဲ့ဒီသက်ဆိုင်ရာနိုင်ငံရဲ့ဥပဒေနဲ့အမေရိကန်တရားရုံးတွေမှာတရားစွဲလို့ရပါတယ်။အခု Facebook ကိစ္စမှာတော့စီလျော်မှုရှိမရှိမသိကြဘူးလို့အမေရိကန်ဥပဒေကျွမ်းကျင်သူတချို့ကပြောပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေအတွဲအမုန်းတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့ကြံ့ကြာခဲ့တယ်ဆိုတာကို Facebook ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုပြောထားပါတယ်။တရိကလေးကစားလို့သူတို့ကုမ္ပဏီပိုင်း Facebook Instagram စတဲ့ platform တွေပေါ်မှာရေးသားဖော်ပြမှုတွေကိုစစ်စစ်ဖယ်ရှားခဲ့တယ်လို့ပြောကြားခဲ့ပါတယ်။2018ခုနှစ်ဩဂတ်လနောက်ပိုင်းကစားလို့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးတော့ရခိုင်ပြည်နယ်ဘက်ကရိုဟင်ဂျာ8သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံတဲ့စစ်တပ်ကတော့မတည်ငြိမ်မှုတွေကိုနှိမ်နင်းတာသာဖြစ်တယ်လို့ပြောပြီးတော့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေမလုပ်ဘူးလို့ညင်းဆန်ခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံနယူးယောက်ပြည်ကပုဂ္ဂလိကလုပ်ငန်းဝန်ထမ်းအားလုံးဟာကိုဗစ်ကာကွယ်ဆေးမထိုးမလျားထိုးရမယ့်မိန့်ကိုဒီဇင်ဘာ29ရက်စပြီးလိုက်နာမယ်လို့မြို့တော်ဝန်ဘီလ်ဒီဘလာစီယိုကတင်းလာနေကကြေညာလိုက်ပါတယ်။သူ့ရဲ့မြို့တော်ဝန်တက်တန်းကုန်မှုတစ်လတောင်မကျတော့တဲ့အချိန်မှာအခုလိုကြေညာချက်ထွက်လာပါလား။အဲ့ဒီကြေညာချက်ကလုပ်ငန်းပေါင်း 38,400 ပေါ်တက်ရောက်မှာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတမောင်တန်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစွဲဆိုထားတဲ့အမှုသုံးမှုကိုမနက်ဖြန်မှာအပီးသက်အမိန့်ချဖို့ရှိနေပါတယ်လို့ရှင်နေတွေကပြောပါတယ်။ဒီနောက်ဆုံးအမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင်။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်မှုလို့ခေါ်တဲ့ရာဇဝတ်ကြီးပုံမှန် 905 ခကွေအမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုနှမှုဖြစ်တဲ့ပုံမှန် 25 ပုံမှန် 30 ကကြီးအမှုစတဲ့အမှုနှမှုကိုမနေ့ဖြန်မှာအပိသက်မိန့်ချမှတ်ဖို့ရှိတယ်လို့ဒေါက်တာဇော်မြင့်မောင်ရှိနေက VOA ကိုပြောပါတယ်
။ဒီ905ခနဲ့ဒီတော့ဝဘေးနဲ့ဆွဲထားတဲ့ဟာကမနေ့ဖြန်မိန့်ချမှာ
February 10ရက်စစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းမှာ NLD ပါတီကနေပြီးတော့ထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်းတာဝန်ရှိသူတွေအနေနဲ့ဒေါက်တာဇော်မြင့်မောင်ကိုပုံမှန် 905 ခနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။2021ဇန်နဝါရီလကကျုံမြူယူပြီးမှပြုလုပ်ခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးနဲ့တဦးအသိပေးသတိပေးမိသားစုစီမံချက် version 3 ဖွင့်ပွဲကိစ္စမှာလေတဘာဝဘေးဥပဒေပုံမှန် 25 နှစ်ရောပုံမှန် 30 နှစ်ပါညှိစုနေဆိုပြီးတော့တရားစွဲဆိုထားတာပါ။ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ကာလအတွင်းမှာဈေးကူတာစီးနဲ့ပါတီရုံးမြင်နေရကိစ္စဆောင်ရွက်မှုတွေမှာအာဂရီလိုက်စားမှုရှိခဲ့တယ်ဆိုပြီးအာဂရီလိုက်စားမှုနဲ့ရွေးကောက်ပွဲကာလမလျော့ဩဇာတုံးပြီးတော့မဲအလွဲတုံးစားမှုလုပ်တယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့လည်းရင်ဆိုင်နေရပါတယ်။လက်ရှိအမှုကြမ်းနာစစ်ဆေးနေရတဲ့ပတ်သက်ပြီးတော့ရှေ့နေကအခုလိုပြောပါတယ်။
ကျန်တဲ့ဒီအသုဘမှုတွေကတော့ဒီလိုတရားလူရတတ်တည်စစ်တုံးပေါ့ဆိုတော့ကိုဆရာကိုထပ်ဆွဲတဲ့ဒီရေကောက်ပွဲမှုတွေကကိုတရားလူစိုက်ကိုစစ်ပြီးသွားတယ်နော်မင်းကတရားလူစားဖြစ်တာဆိုတော့ဟုတ်ကဲ့ဆိုရေကောက်ပွဲမှုကိုရေကောက်ပွဲဥပဒေနဲ့မဆွဲဘဲနဲ့ကျွန်တော်ဇာတ်ကကြီးနဲ့ဆွဲတာ
ကင်ဆာဝေဒနာခံစားနေရသူဒေါက်တာဇော်မြင့်မောင်ဟာဖန်စီထင်းထင်းခံရပြီးတဲ့နောက်ပိုင်းမှာကိုဗစ်ရောဂါကိုပြင်းပြင်းထန်ထန်ခံစားခဲ့ရသူလည်းဖြစ်ပါတယ်။ကျန်းမာရေးအခြေအနေအရအမခံရဖို့အချင်းချင်းလျှောက်ထားခဲ့ပေမဲ့ပယ်ချခံခဲ့ရပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဆွဲဆူချက်တွေကိုတစ်ခုပြီးတစ်ခုရင်ဆိုင်နေရပါတယ်
။ပေါ်ပေါက်ချက်ရတော့ဒီဆရာတို့ကကင်းလွတ်ခွင့်တွေရှိတယ်လေ။သူရပွဲတော်ဝဲထမ်းဆောင်တဲ့ကာလရဲ့ကင်းလွတ်ခွင့်တွေကတော့ရှိပြီးသားဆိုတော့ခါကြတော့ဒါဒီနဲ့တရားရုံးကချမှတ်တဲ့အမိန့်ကိုကျမတို့ကနားထောင်ရမှာပေါ့။ဒီကျမတို့တဘာဝပြီးမှာကကျမတို့ဒီကာထင်းကုဖွဲ့ဝင်တွေကိုတရားဆွဲလို့မရဘူးဆိုတာပုံမှန်35မှာပြန်ထားတာပြီးသားလေ
။သူ့ပေါ်ဆွဲဆူထားတဲ့ပုံမှန်တွေကိုသူမကျူးလွန်ခဲ့တာမို့အပြစ်မရှိတဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကတရားခွင်မှာထွက်ဆိုထားပါတယ်။မနေ့ဖြန်အမိန့်ချမယ့်ရာဇသက်ကြီးဥပဒေပုံမှန် 905 ခါဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်2နှစ်အထိချမှတ်နိုင်ပြီးတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုပုံမှန် 25 ဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်2နှစ်နဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုပုံမှန် 30 ကကြီးဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်3နှစ်အထိချမှတ်ခံရနိုင်ပါတယ်။မနေ့ဖြန်အမိန့်ချမယ့်အမှု3မှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆဲမှုတွေကနေပထမဆုံးစီရင်ချက်ချမှတ်မှုတွေဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များများကိုဖမ်းဆီးချိန်သိမ်းပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုံ့ဆော်မှုဥပဒေ905ခါခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်တွေတက်ပြီးတော့တရားစွဲဆိုမှုတွေလုပ်ခဲ့ပါတယ်ဒီထဲမှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ရာဇသက်ကြီးဥပဒေပုံမှန်905ခါတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်တွေနဲ့ထောင်နေတွေအတီးတီးချမှတ်ထားပါတယ်ရှင်
မမြသည်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ဒီကျင်းပတဲ့အပြည့်ရဲ့အဖွဲ့ရဲ့ဆွေးနွေးပွဲကနေဘယ်လိုမျိုးဆုံးဖြတ်ချက်တွေချခဲ့သလဲဆိုတာကိုကြည့်ရအောင်ပါလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအကျက်တဲဆုံးအခြေအနေကိုရောက်ရှိနေပြီးတော့ပြည်သူတွေအပေါ်မှာအကြမ်းဖက်နှိမ်နင်းမှုတွေဟာတိုင်းပြည်အတွက်အပြည့်မဟုတ်သလိုစစ်ကောင်စီအတွက်ထွက်ပေါက်မဖြစ်နိုင်ဘူးလို့ NCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်စေဘွဲကသတိပေးပြောဆိုလိုက်ပါတယ်ဒါကတော့တိုင်းရင်းသားလက်နက်ကိုင်ရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်ဦးဆောင်အဖွဲ့PPSD ရဲ့အစည်းအဝေးအပြီးမှာပြောဆိုလိုက်တာဖြစ်ပါတယ်ရန်ကုန်ကလာတဲ့တရင်ကိုသားညူဦးပြောပြပေးပါရှင
် NCA ခေါ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ညီငယ်လုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးကိုအွန်လိုင်းကနေပြီးနှစ်ရက်ကြာကျင်းပခဲ့တာပါဒီအစည်းအဝေးပြီးတဘာပတိရဲ့ငုံချုပ်မိကုံးမှာရန်ကုန်မြို့ကြီးမားနိုင်မှာဖြစ်ခဲ့တဲ့ညီငယ်စွာဆန္ဒပြမှုကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲတဲ့ပေါ်ကန့်ကွက်ရှုံးချတဲ့ကြောင်းနောက်နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုပြစ်ဒဏ်ချမှတ်တာကိုလည်းလက်မခံတဲ့အကြောင်းနဲ့ဒီဆောင်ရွက်ချက်တွေဟာနိုင်ငံရေးပြဿနာကိုအပြေရှာဖို့ပူပြီးတော့အလန်းဝေးစေတဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ PPSC ရဲ့ပြောဆိုခွင့်ရှိသူခွန်မြထွန်းကလက်ရှိမြန်မာပြည်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်သဘောထားကိုခုလိုပြောပါတယ
်။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေကတော့အမှောင်မိုက်ဆုံးတော့အခြေအနေကိုအခက်ခဲဆုံးအကျက်တဲဆုံးအခြေအနေကိုကျွန်တော်တို့ကြောက်သွားပြီလို့အဲ့ဒီကိုကျွန်တော်တို့ရှုမြင်ပါတယ်။စစ်ကောင်စီနဲ့ကဒီနေ့ပြည်သူလူထုကိုရန်ဒီလိုတတ်မှတ်ပြီးတော့စစ်ချင်းတွေကအကြမ်းဖက်လုပ်ရက်တွေပုံပြီးတော့မှဆောင်ရွက်လာတာတွေဟာကျွန်တော်တို့တိုင်းပြည်အတွက်အဖြစ်မဟုတ်သလိုစစ်ကောင်စီအတွက်လည်းဖြစ်ပေါ်မှုဆိုတာကိုကျွန်တော်သတိပေးပြောကြချင်ပ
ါ PPSC အဖွဲ့ဝင်တွေအနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းရဖြေရှင်းဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောပြည်တွင်းမှာရှိတဲ့အင်အားစုတွေနဲ့ပါဆက်သွယ်ပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းခွန်မြထွန်းကပြောဆိုပါတယ်လက်ရှိအခြေအနေမှာ NCA စာချုပ်အရပြည်သူလူထုအသက်အိုးအိမ်ကိုကာကွယ်ရေးကိုလည်းဆက်လက်ပြီးတော့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းခုလိုသူကပြောပါတယ်
။နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ဖြေရှင်းရေးကျွန်တော်တို့ကြိုးပမ်းဆောင်ရွက်ပေးလို့ပဲ။အောင်စီရဲ့အမျက်ဒါရဖြစ်တဲ့ပြည်သူလူထုရဲ့အသက်အိုးအိမ်ကြီးစဉ်ကာကွယ်ဆောက်ရှောက်မှုဆိုတဲ့မျိုးကိုလည်းကျွန်တော်တို့ကတော့ဒါခိုင်နိုင်မှာမှရည်ရည်ရမှာဖြစ်ပါတယ်။ခုပြည်သူလူထုရဲ့အသက်အိုးအိမ်ကြီးစဉ်ကြီးကပို့ပြီးတော့မှထိတိုက်တဲ့ထိတိုက်မျက်နှာပြဲမျက်နှာနဲ့အခြေအနေမျိုးမှာတော့ကျွန်တော်တို့ကအောင်စီရဲ့မျက်ဒါရဖြစ်တဲ့ပြည်သူအသက်အိုးအိမ်ကြီးစဉ်ကာကွယ်ဆောက်ရှောက်မှုဆိုမျိုးကိုတော့နောက်ပြည်ရဲ့စီရဆက်လက်ပြီးရည်ရည်သွားမှာဖြစ်ပါတယ်
။နိုင်ငံရေးပြဿနာကိုတွစ်ဆုံဆွေးနွေးအဖြစ်ရှာရေးကိုဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းအစည်းအဝေးတဘာပတိရဲ့ငုံချုပ်မိကုံးမှာထပ်သွင်းပြောဆိုထားပါတယ်။ အစီအပြည့်အဖွဲ့တွေကဒီလိုမျိုးပြောဆိုနေချင်းမြမာပြည်အနှံ့မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်အဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီနဲ့ဒီ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကြားမှာလည်းဆွေးနွေးအဖြစ်ရှာမဲ့အလားအလာတွေမတွေ့ရသေးပါဘူးခင်ဗျာ
ကိုသားညွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဆလင်းကြီးဘက်မှာဒုံတော်ကျေးရွာသားတချို့မိရှုတက်ဖြတ်ခံရတဲ့အခြေအနေတွေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းဆလင်းကြီးမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်လို့ဒုံတော်ကျေးရွာသားကိုဦးကြီးထိမှန်ပြီးတော့အဲ့ဒီနောက်မှာမိရှို့တပ်ဖြတ်ခံခဲ့ရတယ်လို့မိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေကကျေးရွာတွေကိုဝင်ရောက်ပြစ်ခတ်တာကြောင့်လည်းကျေးရွာ6ရွာထက်မနည်းကဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင်
ဒီဇင်ဘာ9ရက်မနက်ပိုင်းမှာစကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ဒုံတော်ရွာဖက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးပြီးတော့လက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ဝင်လာတာကြောင့်ရွာသား9ဦးကြီးထိမှန်မိရှို့တပ်ဖြတ်ခံရတယ်လို့သေဆုံးသူမိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်သေဆုံးသူ9ဦးထက်ကအသက်22နှစ်အရွယ်ကိုကျော်တက်လည်းပါဝင်ပါတယ်တေဆုံးသူကိုကျော်တဲ့မိခင်ဖြစ်သူကဖြစ်စဉ်ကိုအခုလိုပြောပါတယ
်အခုကသူတို့လိုက်အတိမဲ့ဘိုးဘောင်လုံးတွေလိုက်ပြစ်ပြစ်ချင်းပြေးကြတော့အဲ့ရန်ကလေးတွေပါလာတော့မကြည့်မိလားဘလို့ကြောင်းရောမသိဘူးဒီပြုံးတိုင်းနဲ့ဝင်လာတဲ့ပြည့်ကြတော့တခါလေတလဟောလိုက်ပြီးတော့ကျမတို့လည်းထွက်ပြေးနေတယ်သူ့ကိုပြဲမကြည့်နိုင်ခဲ့တာပြစ်တပြီးမှတခါလေမီးပုံချိုးပြစ်ထားခဲ့တာသူ့ပြီးတော့လေ
မီရှုတပ်ဖြတ်ခံခဲ့ရသူတွေဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်လက်လုံလက်စားသူတွေလို့တည်ဆုံသူကိုကျော်တက်ရဲ့မိခင်ဖြစ်သူနဲ့ဒေသခံက VOA ကိုပြောပါတယ်တည်ဆုံသူကိုကျော်တက်ရဲ့အမဖြစ်သူကလည်းဒီမီရှုတပ်ဖြတ်ခံရသူကိုဦးစလုံးဟာညီကိုတဝန်ငယ်ရေလို့ပြောပါတယ
်အကုန်လုံးဆိုရင်9ယောက်လား10ယောက်လားမဟုတ်ဘူး9ယောက်အကုန်လုံးဟာအကုန်လုံးညီကိုတဝန်ငယ်တွေကြီးပဲအေရအငယ်သုံးကောင်လေးအမောင်အငယ်သုံးကောင်လေးတယောက်ပါသွားတာ
သူတို့ဟာဒုံတော်ရွာအပြင်ဘက်ကစပါခင်းကွန်းချံကွင်းထဲမှာဆွေမျိုးလိုက်စုပြီးတော့နေထိုင်ကြသူတွေဖြစ်ပါတယ်။စစ်တပ်ကဝင်ရောက်ပစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့ကိုရိုင်းကြုံတွေ့သူတို့ကအခုလိုပြောပါတယ်
။သူရွာအိုင်မှာတရားကိုဆက်ကြော်လာပြီးတော့ချင်းမြန်တက်ပြောရမှာပေါ့ချင်းမြန်တက်ဒီနဲ့ချင်းလာပြီးတော့ဒီမှာလက်နက်ကြီးလက်နက်ငယ်တွေအကုန်ပြီးတော့ကျွန်တော်တို့လည်းပြေးရတာဆိုတော့ကျွန်တော်တို့လည်းကိုတက်ကိုအလွတ်ရုံးပြေးရဆိုတော့ပြီးတော့ပြန်မကြည့်ရဘူး။ပြေးရတော့ကျဒီ9ယောက်ကပြောရမှာဆိုတော့ပြန်နေတာဗျ။ပြန်နေပြီးတော့ကြတော့တီယိုဝိုင်းဆန်လာကြတော့ဝိုင်းဆန်လာရပြီးတော့တီယိုမှာဒီအကုံထိမှန်ကုန်ရတယ်ထိမှန်ကုန်တော့ဒီကောင်းလေးကပြောရမယ်ဆိုရင်အကုံလုံးဆွဲခေါ်ပြီးတဲထဲမှာထည့်ပြီးတော့တဲလေးပါမျိုးဆိုတော့
စစ်ကောင်စီတပ်တွေထွက်ခွာသွားချိန်မိရှုခဲ့တဲ့အလောင်းတွေကိုတွားကြည့်ခဲ့တယ်လို့လဲကိုရိုင်းဂျုံတွေ့သူကပြောပါတယ
်စစ်ကောင်စီခွာသွားတဲ့အချိန်မှာကျွန်တော်တို့နည်းနည်းလေးအချင်းလေးပြည့်ပြီးတော့တွားကြည့်ကြတယ်ပြည့်ခဲ့တာပဲကျွန်တော်မြင်ခဲ့ရတဲ့အတိုင်းဒါတော့ဘာမှမကွဲတော့ဘူးကြီးအရင်မှအမောက်ရက်ပြီးပက်လက်ပြီးထက်ရက်ပြီးတော့ကြီ
းအဲ့ဒီကျေးရွာတစ်ပိုင်းမှာတိုက်ပွဲမရှိဘဲနဲ့စစ်တပ်ကဝင်ရောက်ဖိကတ်တာလို့လည်းပြောပါတယ်အခုလိုစစ်တပ်ကကျေးရွာတွေကိုဝင်ရောက်လို့ဒုံတော်ကျေးရွာအပါဝင်ကျေးရွာ9ရွာထပ်မနေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းပြောပါတယ
်ဘုံဘုံလို့တဲ့ဒေသခံတွေတော့အကုန်လုံးပြေးနေကြရွာရွာမှာတယောက်မှမရှိတော့အကုန်လုံးရွာပြင်မှာတော်နေတယ်မှာကြီးတယ်အကုန်လုံးပြေးရတာကကျွန်တော်တို့ဒုံတော်ကုံတော်ကြီးပစရာဘိန်းမကျောင်းကံကုန်းကျွာသာလက်နက်ကြီးလက်နက်ငယ်တွေနဲ့တခါတော့တော့ကိုယ်စီဆင်ပြီးပြည့်ပြီးရောပဲဒီလိုဆင်းလာခဲ့တာကကျွန်တော်တို့ဒီလူတို့တွေကတော့တခါတည်းဒီလိုအတန်ကြားတဲ့လက်နက်တန်ကြားတော့ကျွန်တော်တို့လည်းအကုန်တို့ရအသက်လူပြေးခဲ့ရတာပါကြည့်တိုက်ပွဲလည်းမရှိဘူးကဆောစောပန်းတော့ဒီလိုဒီမှာနေနေရှင်းလင်းဆိုလို့ဝင်လာတာတခါတော့ရှိသေးတယ်ကြည့်နှစ်ကြိမ်ကြည့်ဒီတော့ပြေးရတာဘာမှတော့လုံမသွားဘူးကြည့်ဒီနေနေရှင်းလင်းဆိုပြီးဆင်းသွားတာကြည့်
ဒုံတော်ကျေးရွာသားကိုဦးမီရှို့တပ်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုထိဖြေကြားမှုမရသေးပါဘူ
း။ဆလင်းကြီးဒုံတော်ကျေးရွာသားတချို့မီရှို့တပ်ဖြတ်ခံရတဲ့တဲ့ရင်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တပည့်ရင်ဘက်မှလည်းတိုက်ပွဲဖြစ်နေလို့ဒေသခံထောင်နဲ့ချီပြီးဘေးလွတ်ရာကိုပြေးနေရတဲ့အကြောင်းအခြေအနေတဲ့ရင်ကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကျေးရွာအနီးတောထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပါတယ်။အဲ့ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကပါစစ်ကူတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်တာကြောင့်အနီးနားကျေးရွာကဒေသခံပြည်သူတွေထောင်နဲ့ချီဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးပြီးတော့ခိုလုံနေကြရပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကျေးရွာနီးတော်ထဲမှာဒီနေ့ဒီဇင်ဘာလ9ရက်မနေ့အစောပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြင်းအလန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲမှာနှစ်ဖက်အချဆုံးရှိခဲ့တယ်လို့စစ်ကောင်စီဘက်ကလေကြောင်းကားနဲ့ရဟတ်ယာဉ်နဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့တပည့်ရင် PDF တာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်ကလည်းပတ်သက်စာဖြစ်တယ်ပတ်သက်တဲ့ကျွန်တော်ကဒီလိုဒီတော့ရတော့စစ်တောင်းခုံးထားတဲ့စစ်တောင်းဝင်နေတာပေါ့စိုးရဲလောက်ဝင်နေတာအဲရောအလိုက်ဝင်ပြီးတော့ဒီကဘာကြီးတစ်ခုလားစီရက်ကအလိုက်ဝင်ကြည့်ရတယ်ဆယ်နှစ်ရည်နေစားတယ်ရှင်းနိုင်စံကကျွန်တော်ကြောင်ပေါ့လေရှင်းနိုင်စံကတော့ဒီကြောင်ကကြည့်ပြီးလာတယ်ဒီအမိုင်တန်ဆိုင်တက်ခိုင်ရဲ့ရဲ့ပြည်သက်ပြတယ်ပေါ့လေ
တွက်နဲ့ပတ်သက်ပြီးတော့ VUE ကတိကျအတိမပြုနိုင်သေးပါဘူး။တိုက်ပွဲကြောင့်နီးနားကကြေးရွာတွေဖြစ်တဲ့အောင်စီမြေ၊ကောင်းစမ၊မြကန်သာ၊ငကတွင်းလေပြင်းပွဲစတဲ့ကြေးရွာတွေအပါအဝင်အနည်းဆုံးကြေးရွာ၁၀ရွာလောက်ထွက်ပြေးတင်းရှောင်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တော့ဒေသခံတို့ကအခုလိုပြောပြပါဗျ။
တိုက်ပွဲဖြစ်တဲ့ရွာတွေနဲ့ဝေးတဲ့ရွာတွေပေါ့ဗျာ။ဟိုဘာလို့နှစ်ရွာကြာသုံးရွာလောက်အဲ့လောက်ကိုထွက်ပြေးရတာပေါ့။တချို့ကလည်းတောတွေထဲမှာထွက်ပြေးရတယ်ပေါ့။အဲတိုက်ပွဲကလည်းဖြစ်တာဆိုတော့လေအဲ့နဲ့မှာတစ်ခါမှမကြုံဘူးလို့တိုက်ပွဲဖြစ်တဲ့ဒီကြောင့်ဒီကူကလာတဲ့အခါကျတော့ကြောက်ပြီးတော့ထွက်ပြေးကြတယ်။အခုလည်းပဲလက်နဲ့ကြည့်နေတဲ့သူတို့ရွာတွေကြီးကိုရမ်းပြီးတော့ပြစ်နေတယ်။
တပည့်မျိုးနဲ့အတွင်းကြီးရွာတွေမှာစစ်ကောင်စီကလေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်ခဲ့တာဒီတစ်ချိန်ဟာဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကလည်းတပည့်မျိုးအရှိတ်ချမ်းကိုနယ်မြေရှင်းလင်းတာလုပ်ခဲ့ပြီးညောင်လကြီးရွာကိုရဟတ်ရင်နှစီးနဲ့ပြစ်ခတ်ခဲ့တဲ့အတွက်ကြီးရွာသား၄ဦးသေဆုံးပြီးထောင်ထဲချီတဲ့ဒုက္ခသည်တွေဘေးလွယာကိုထွက်ပြေးတင်းရှောင်ခဲ့ကြပါသေးရဲ့ရှင်။
တပည့်ရင်ဒေသဘက်ကတိုက်ပွဲအခြေအနေမက်ခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ပလဝဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်ပလဝမြို့နယ်တွေကကြေးရွာတွေကရွာသားတွေကိုပြည်သူစစ်တင်နှန်းတက်ရောက်ဖို့ဆိုပြီးစစ်ကောင်စီတပ်ကနေပြီးတော့စည်ရင်ကောက်ယူနေပါတယ်။ဒီလိုမျိုးဒီပြည်သူစစ်တင်နှန်းတက်ဖို့စည်ရင်ကောက်ယူနေတဲ့အပေါ်မှာတော့ပလဝချင်းကာကွယ်ရေး CDF အဖွဲ့ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။ဆက်ပြီးတော့လုံမယ်ဆိုရင်အရေးယူသွားမယ်ဆိုပြီးတော့လည်းထုတ်ပြန်ကြေညာပါတယ်။ဒေသခံတွေကတော့လက်နက်ကိုင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့တာကိုငင်းချမ်းပြောပြပေးပါရှင်။
ပလဝမြို့နယ်မှာပြည်သူစစ်တင်နှန်းတက်ရောက်ဖို့စီရင်ကောက်နေတဲ့ပေါ်ကန့်ကွက်ကြောင်းပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ကာလကြာရှည်ကျွန်တော်တို့ internet line ဖြတ်တော့တယ်ခံရတယ်။ဒီအမောင်းချခံရတဲ့ geo တွေမှာပြည်သူစစ်ဆိုတဲ့နာမည်ကိုအလေးသုံးစားလုပ်ပြီးမှစကားစားရဲ့အင်အားဒီချက်ပူညာလာဖို့နဲ့ဒီလိုဖက်ကိုပါလာနိုင်အောင်ကျွန်တော်ကကွေးတက်တဲ့ဆက်မှာအားမပေးအောင်ဆိုရက်ဒီမျိုးစုံဝါဒမိုင်းတိုက်ပြီးမှစီးရင်နေတဲ့ပုံမှာတော့ကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ကြအကြောင်းရှိတော့
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကပလောဝမြို့အခြေဆိုင်အမှတ်289တပ်ရင်းထဲမှာဒေသရင်းစစ်စင်ရေးတွေလုပ်ဖို့ဝင်ရောက်တက်ဆွဲထားတဲ့အမှတ်71တပ်မမှုကိုတိုင်ကြေးရွာအုပ်ချုပ်ရေးမှုတွေကိုခေါ်ယူတွေ့ဆုံပြီးပလောဝမြို့နယ်အနီးတစ်ဝိုက်ကြေးရွာ9ရွာမှာပြည်သူစစ်ဖွဲ့စည်းဖို့အတွက်လူဦးရေအနည်းများပေါ်မူတည်ပြီးတရွာလင်း15ဦးကနေ30ဦးထိဒီဇင်ဘာလ3ရက်နေ့နောက်ဆုံးထားစီရင်ပေးဖို့ပြောဆိုခဲ့ပါတယ်။ဒီဇင်ဘာလ3ရက်နေ့နောက်ဆုံးစီရင်ပေးသွင်းဖို့စစ်ကောင်စီဘက်ကပြောဆိုထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပလဝကာကွယ်ရေး CDF အဖွဲ့ကဒီဇင်ဘာလ6ရက်နေ့စွဲနဲ့သတိပေးစာထုတ်ပြန်လိုက်ပါတယ်။ကန့်ကွက်မှုတွေကြားကပြည်သူစစ်ဖွဲ့စည်းဖို့ကြိုးစားမယ်ဆိုရင်တက်ဆိုင်တဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကပြောပါတယ်။ပလဝမြို့ကြေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တဦးကတော့လက်နက်ကိုင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေရောက်နေတယ်လို့ပြောပါတယ်
။ကျွန်တော်တို့ဖက်တယ်နော်အသွာလာလေးပဲဖြစ်နေတာကတကြောင်။ဟိုခွေးကလေးကြောက်နေရတယ်၊ဒီခွေးကလေးကြောက်နေရတယ်၊ဒီကင်းနေတဲ့ကာလာဖြစ်နေတယ်ကျွန်တော်တို့ကအကုန်လုံးနဲ့အဆင်ပြေအောင်ကတော့ဒီထွေးထွေးဖြစ်အောင်တော့နေရတဲ့အနေအထားပဲဖြစ်နေတယ်။ဟိုခွေးကဥမာတောက်သူချက်ကိုလေကိုကလည်းယူပြရတယ်၊ဒီခွေးကတောက်သူချက်ကိုလည်းလည်းယူပြရတယ်အနေအထားကိုပဲကြည့်နေရတဲ့အနေအထားပဲဖြစ်နေတာပေါ့။
စစ်ကောင်စီတပ်တွေကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးအဖွဲ့ CDF တွေဟာပလောဝမြို့နယ်အတွင်းကြေးရွာတွေအကြားစိတ်ဝင်နေတဲ့အခြေအနေမှာရှိနေပေမဲ့လည်းဒေသရင်းပြစ်ခတ်တိုက်ခိုက်တာတွေတော့ဖြစ်ပွားတာမရှိသေးပါဘူး။ဒါပေမဲ့မြို့ရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိလာနေတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။လက်ရှိပလောဝမြို့နယ်မှာကုန်းလန်းရေလန်းခီးကိုကန့်သတ်ထားတဲ့အခြေအနေတွေကြောင့်ဒေသခံတွေတွာလာရေးမှာအခက်အခဲဖြစ်နေပါတယ်။ပလဝမြို့နယ်အတွင်းရခိုင်ကအေးအေးရခိုင်လက်နက်ကင်နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေကြောင့်ပလဝနဲ့စမီးမြို့ပေါ်မှာထောင်နဲ့ချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကအခုထိအိမ်မပြန်နိုင်ကြသေးပါဘူး။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းချင်းပြည်နယ်မြို့နယ်အများအပြားမှာ ချင်းကာဝေးအဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်လေးကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ19 kHz 15653ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံး American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်။နိုင်ငံပေါင်း40လောက်မှာတော့ကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ကူးစက်မှုတွေကိုတွေ့နေရပါပြီ။ဒီမျိုးကွဲသစ်ဟာတခြားမျိုးကွဲတွေထက်ပိုပြီးတော့အန္တရာယ်များလာမလားဆိုတာကိုပညာရှင်တွေကလေ့လာနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီလိုကူးစက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြပေမဲ့အထိတ်တလန့်ဖြစ်စရာမလိုဘူးလို့ဆိုပါတယ်။ကာယောဂါကာလာလွန်မြောက်ပြီးတော့ကမ္ဘာစီးပွားရေးပုံမှန်ပြန်ပြီးတော့လေပတ်နိုင်အောင်ကြိုးပမ်းနေကြတဲ့အချိန်မှာပဲဒီဗိုင်းရပ်စ်မျိုးကွဲသစ်ကြောင့်တောင်အာဖရိကနိုင်ငံတွေကနိုင်ငံသားတွေကိုနိုင်ငံတချို့ကတော့ပြည်ဝင်ခွင့်ကိုစပြီးတော့ကန့်သတ်နေပါပြီ VOA သတင်းတောက် Asharat Arabasadi ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးမှာတင်ပြထားပါတယ်
ခရစ်မတ်အလယ်ရဲ့ကာလမှာကွာရန်တီးဝင်ရသူတွေအဖို့တော့တကယ်စိတ်ကျဉ်းကျဆရာအခြေအနေပါ။ Omicron Coronavirus မျိုးကွဲသစ်စတင်တွေ့ရတဲ့တောင်အာဖရိကနိုင်ငံကလာသူတွေဖို့လန်ဒန်ဟီသရိုးလေဆိပ်ကိုရောက်ပြီးဆိုတာနဲ့မဖြစ်မနေတီးကြခွဲနေထိုင်ရပါတယ်
။ This turbulence of the booking and the flight chain
ဒီလက်မှတ်ရဖို့လိုအပ်ရင်ပြန်ပြောင်းနိုင်ဖို့ကိုဗစ်ရှိမရှိစစ်ဖို့ပြီးတော့ကိုနေမယ့်နေရာရအောင်ကား10မိုင်လောက်မောင်းပြီးတော့သွားရပါတယ်။တော်တော့ကိုအဆင်မပြေပါဘူး။
တောင်အာဖရိကနိုင်ငံကလာသူတွေ14ရက်တီးခြားခွဲနေကြဖို့ UK ကသတ်မှတ်ထားပါတယ်အမေရိကန်ပြည်ထောင်စုကလည်းတောင်ပိုင်းအာဖရိကနိုင်ငံတွေကခီးသွွားတွေပြည်ဝင်ခွင့်ကန့်သတ်ထားပါတယ
် When those were put in the only cases we knew about
ဒီကနေ့ချက်ထုတ်ပြန်လိုက်တော့ကယောဂါကူးစက်မှုဟာတောင်အာဖရိကမှာပဲရှိပါသေးတယ်အမေရိကန်လူလူကိုဒီကိုဗစ်မျိုးကွဲသစ်ကူးစက်မခံရအောင်အခုလိုကနေ့ချက်ထုတ်ပြန်တာပ
ါ Ivory Coast မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတောင်အာဖရိကသမ္မတ Cyril Ramaphosa ကခီးတော်လောက်ွယ်တာမြင့်ချက်ဟာသိပ္ပံဤပညာအပေါ်အခြေအနေခံမဲ့ဆောင်ရွက်ခဲ့တာဖြစ်ပြီးဒီယောဂမျိုးကွဲသစ်ကိုရှာတွေ့တဲ့အာဖရိကသိပ္ပံပညာရှင်တွေကိုစော်ကားလိုက်တာပဲဆိုပြီးပြောရတယ
်။ Whilst we respect the right of every country to take measures
နိုင်ငံတိုင်းမှာသူ့လူတို့ကိုကာကွယ်ပိုင်ခွင့်ရှိတယ်ဆိုတာကိုအတိအမှတ်ပြုလေးစားတဲ့တစ်ချိန်တည်းမှာပဲကာယောဂါကိုတားဆီးကျော်လွှားဖို့နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ပြီးဆက်လုပ်သွားဖို့လိုအပ်ပါတယ်စိတ်ခံစားမှုအရနိုင်ငံရေးအရအခြေမခံပဲသိပ္ပံနည်းကြဖြေရှင်းသွားရပါမယ
်အိုမီကရွန်မျိုးကွဲကြောင့်တောင်အာဖရိကအနေနဲ့ COVID-19 ရောဂါကို၄ချိန်မြောက်ပြန်ရင်ဆိုင်နေရချိန်မှာ American CDC အနေနဲ့သတိနဲ့ချင်းကပ်လုံဆောင်နေကြောင်းပြောပါတယ
် We know it has many mutations more mutations than prior variants
အရင်မျိုးကွဲတွေထက်ပိုပြီးတော့ပြောင်းလဲမှုတွေရှိတယ်ဆိုတာကိုသိထားပါတယ်ဒီမျိုးကွဲတွေဟာပိုကူးဆက်လွဲပြီးတော့ကုလုံးတွေမရှိရောက်နိုင်တယ်လို့ခန္ဓာကိုယ်ကုခံအားစနစ်ကိုလည်းတိုက်ခိုက်နေတာကြောင့်ဒါရိုက်ကိုအသေးချာလေ့လာနေပါတယ
်အခုက American 16ပြည်နယ်ထဲမှာ Omicron မျိုးကွဲသစ်ကူးစက်မှုတွေရှိနေပြီးမျိုးကွဲပြောင်းလဲမှုလွယ်ကူတဲ့ဗိုင်းရပ်စ်အသစ်တွေထပ်ပြီးပြန်ပွားလာမှနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနဲ့ကျန်းမာရေးအာဏာပိုင်တွေပူးပေါင်းလေ့လာနေပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုရဲ့သမ္မတအင်တော်မှာတော့ခရစ်မတ်ပွဲတော်အတွက်အလှဆင်ပြင်ဆင်မှုတွေလုပ်ထားပါပြီ။စီလုံးမှု၊ချစ်ခင်မှု၊ငြိမ်းချမ်းမှု၊ကျေးဇူးတည်တတ်မှုစတဲ့အချက်အားလုံးကိုပေါင်းစုဂုဏ်ပြုပြီးတော့ရင်းထဲကပေးတဲ့လက်ဆောင်ဆိုတာပေါ်လွင်အောင်ပြင်ဆင်ထားတာပါ။အ အိမ်ဖြူတော်တွေကအခန်းတစ်ခုချင်းစီမှာဘလိုမျိုးရင်ထဲကလက်ဆောင်လေးနဲ့အလှဆင်ထားတယ်လဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားပြီးတော့ကြည့်ကြရအောင်ပါရှင
်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကသမ္မတအင်ဖြူတော်မှာခရစ်စမတ်ပွဲတော်အတွက်ပြင်ဆင်ထားတာတွေကိုအများပြည်သူမြင်နိုင်အောင်လို့နှစ်ဆင်ကြားသားလေးရှိပါတယ်။သမ္မတဂျိုးဘိုက်ဒန်နဲ့သမ္မတကတော်ဒေါက်တာဂျိုးဘိုက်ဒန်တို့မိသားစုကသူတို့မိသားစုအင်ဂျီရောမှာပထမဆုံးဆင်နွှဲမဲ့ခရစ်စမတ်ပွဲတော်ကို Gift from the Heart ရင်ထဲကပေးတဲ့လက်ဆောင်အဖြစ်ပေါ်လွင်အောင်ပြင်ဆင်ထားတယ်လို့ပြောကြားခဲ့ပါတယ်။ကတ်ယောဂါပြီးကျုံးနေတဲ့2021ခုနှစ်အတွင်းအမေရိကန်ပြည်သူတွေတယောက်ပေါ်တယောက်ကျင်နာစိတ်၊ကူညီစိတ်တွေနဲ့ဖေးမခဲ့ကြတာကသူတို့ရဲ့စိတ်နှလုံးကိုကြည်နူးစေခဲ့တာကြောင့်ဒီလိုချစ်ခင်စုစည်းညီညွတ်မှုတွေထင်ဟပ်အောင်လို့အိမ်ပြူတော်ရဲ့အခန်းတိုင်းကိုအလှဆင်ထားတယ်လို့သမရနဲ့သမရကတော်တို့ကပြောကြားခဲ့ပါတယ်။အိမ်ပြူတော်အတွင်းအပြင်မှာ Christmas တစ်ပင်ပေါင်း42ပင်အပါအဝင် Christmas အထည်အမှတ်အပြင်အစင်တွေကို Washington, Maryland, Virginia ပြည်နယ်ကလှူအားပေးတရားကျော်ကဝိုင်းဝန်းကူညီအလှဆင်ပေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်တွေလှိုက်လိုက်လဲလဲတံပိုးထားတဲ့ဘာသာတရားမိသားစုယဉ်ကျေးချစ်ခင်မှုစီလုံးညီညွတ်မှုကျေးဇူးတည်တတ်မှုငြိမ်းချမ်းမှုစတဲ့အချက်တွေအားလုံးကအမေရိကန်ပြည်ထောင်စုအဖြစ်စူးစိထားတဲ့ရင်ထဲကလာတဲ့လက်ဆောင်တွေဖြစ်တယ်လို့ခရစ်စမတ်အတွက်အင်ဂျူရော်တွေကအပြင်အစင်တွေကိုမိတ်ဆက်ပြသတဲ့ပွဲမှာသမ္မတကတော်ဒေါက်တာဂျိုးဘိုက်ဒန်ကပြောကြားခဲ့ပါတယ
် For all of our differences we are united by what really mattersLike points on a scale
တလုံးမှာမတူညီတဲ့နှားရည်တွေကိုညှို့ပြနေတဲ့ထိပ်ဖျားအစွန်းလေးတွေရှိနေတယ်လို့ပါပဲ။ကျမတို့အားလုံးမှာမတူကွဲပြားမှုတွေရှိကြပြီမဲ့လို့အရေးကြီးတဲ့ကိစ္စတွေကြောင့်စုစည်းညီညွတ်ကြရည်လေ။ဒီနေ့ကနေလှိုက်လှိုက်လေးလေးစည်းလုံးနေကြတာပါ။ဒါကြောင့်ဒီနေ့မှာကျမကအင်ဂျီရောရဲ့အခန်းတိုင်းမှာဒီချက်ကိုထိခတ်နေစေချင်တာပါ။အရှိပဲအချမ်းကဤစွေးအဆောင်မှာဆိုရင်ဒီနေ့ကလာတဲ့လက်ဆောင်တွေကိုပေါ်လွင်အောင်ပြင်ဆင်ထားပါတယ်။တဲ့ယောဂကြီးကြောင့်အမှောင်ဖုံးနေတဲ့အချိန်မှာကျမတို့အတွက်ညှော်လင့်ချက်အလင်းရောင်ပေးကြတဲ့ဆရာဝန်တွေ၊တူနာပြုတ်ရီအပါအဝင်၊ရှေ့တန်းကနေရင်းဆိုင်ပေးကြသူအားလုံးရဲ့လုပ်ရက်တွေကိုကြေပြန်လေးတွေနဲ့ပုံဖော်ဂုဏ်ပြုထားတာလေ
။ East Wing အဆောင်ဟောကမ်းမကြီးစီတွားရလမ်းတစ်လျှောက်ဂျိုးဖြူညက်တွေကြေပြန်တွေကိုအလှဆင်ထားတာမြင်တွေ့ရနိုင်ပါတယ်။ Christmas ပွဲတော်မှာမပါမဖြစ်ဂျင်းနံတင်းတင်းမုန်းတွေနဲ့လှုပ်ထားတဲ့အေယာမဂျင်ဂျာဘရက်ဟောက်စ်အိမ်တွေကိုလည်းတူနာပြုတ်ရီဆရာဝန်တွေရဲတပ်ဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေ၊ကျောင်းဆရာဆရာသားတွေ၊စားတိုက်ဝန်ထမ်းတွေ၊စားတောက်ကုံအယောင်ဆိုင်အလုပ်သမားတွေ၊ကိုတောင်ရုပ်အလုပ်သမားတွေအားလုံးကိုဂုဏ်ပြုပြီးတော့လှုပ်ထားပါတယ်။ကတ်ယောဂါဖြစ်နေချိန်အများပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့သူတို့ရဲ့ဝန်ဆောင်မှုတွေကိုကျေးဇူးတင်ဂုဏ်ပြုထားတာဖြစ်ပါတယ်။အခုလိုအင်ဂျီရောတစ်ခုလုံးကိုအလှဆင်ထားတဲ့အထက်မှာအထူးခြားဆုံးကတော့အင်ဂျီရောရဲ့တရားဝင်ခရစ်စမတ်တစ်ပင်ကြီးပါ Blue Room လို့နာမည်ပေးထားတဲ့အခန်းထဲမှာသမ္မတအိုက်ဆင်ဟာဝါလက်ထက်ထဲကတရားဝင် Christmas တစ်ပင်ကြီးကိုထားခဲ့တဲ့အစဉ်လာတိုင်း16ပင်မြင့်တဲ့ Fraser Far အမျိုးအစားတစ်ပင်ကြီးကိုဒီနှစ်လဲအလှဆင်ထားပါတယ်။ငင်းကြေးချိုးပြုတ်ကလေးတွေကအမေရိကန်ပြည်ထောင်စုပိုင်ပြည်နယ်နဲ့ပိုင်နယ်တွေရဲ့နာမည်တွေရေးထားတဲ့စာရန်တွေကိုတည်ဆောင်လာတဲ့ပုံစံမျိုးတစ်ပင်ကြီးပတ်လည်မှာချိတ်ဆွဲထားပါတယ်။ငင်းကြမ်းမှုစီးလုံးညီညွတ်မှုတဟဆာတာကြစွာနေထိုင်နေမှုတို့ကအရေးကြီးတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်တယ်လို့အင်ဂျူရောကပြောပါတယ်။အခုလိုအပြင်းအထန်တွေမလုပ်ခင်တပတ်ကမှအစဉ်အလာအတိုင်းမြင်းလဲနဲ့တည်လာတဲ့အင်ဂျီရောခရစ်စမတ်တစ်ပင်ကြီးရောက်လာတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ဆိုင်ကင်းတစ်ခုကနေပေးပို့လိုက်တဲ့တစ်ပင်ကြီးကိုထုံးစံအတိုင်းသမ္မတကတော်ကအင်ဂျီရောရှေ့မှာလက်ခံကြည့်ခဲ့ပါတယ်။အခုလိုအင်ဂျီရောကိုခရစ်စမတ်အလှဆင်ဖို့တစ်ပင်ကြီးရောက်လာတာကပွဲတော်အတွက်ပြင်ဆင်မှုတွေလုပ်တော့မယ်ဆိုတာအချက်ပြလိုက်တာလည်းဖြစ်ပါတယ်။တပည့်ကြီးရောက်လာပြီးတရင်တစ်ပတ်အတွင်းမှာပဲအင်ဂျူရောတစ်ခုလုံးကို Christmas အငွေအသက်တွေနဲ့အလှဆင်ပြင်ဆင်ပြောင်းလဲလိုက်တာဖြစ်ပါတယ်။ဆင်မူရန်တွေအပါအဝင် American ပြည်သူတွေအတွက်အကျိုးပြုနေကြသူတွေကိုဂုဏ်ပြုပြင်ဆင်ထားတဲ့အထက်မှာ COVID ကာယောဂါကာလအတွင်း American ကျောင်းသူကျောင်းသားတွေပညာရေးမထိခိုက်အောင်သင်ကြားပေးခဲ့ကြတဲ့ဆရာဆရာမတွေကိုတော့အင်ဂျူရောရဲ့စာကြည့်ကမ်းထဲမှာဂုဏ်ပြုထားပါတယ်။ရိုးရာခရစ်စမတ်တစ်ပင်အလှဆင်ပုံမျိုးမဟုတ်ပဲခတ်တောက်တောက်အယောင်ဘောလုံးတွေနဲ့အလှဆင်ထားတဲ့ခရစ်စမတ်တစ်ပင်ကတော့အသွေးမတူတဲ့အမေရိကန်အနုပညာရှင်တွေနဲ့သူတို့ရဲ့ပညာကိုဂုဏ်ပြုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆိုတဲ့အတိုင်းမတူညီမှုတွေအားလုံးစုစည်းထားတဲ့ပြည်ထောင်စုကြီးမှာညီညွတ်မှုကအခက်အခဲတွေကိုကျော်လွှားနိုင်မယ့်အဓိကတော့ချက်ဖြစ်ပါတယ်လို့သမ္မတကတော်ဒေါက်တာဂျိုးဘိုက်ဒန်ကအခုလိုပြောကြားခဲ့ပါတယ်
။ There are still challenges ahead for our nation. There will be moments when the answers seem unclear.
မတို့နိုင်ငံမှာစိန်ခေါ်မှုတွေရှိနေခြင်းဖြစ်ပါလေအချိန်တွေကိုရေရရမသိနိုင်သေးတဲ့အချိန်ကာလမျိုးတွေလည်းရှိနေသေးလေဖြစ်ပါလေဒါပေမဲ့ကျမတို့ကိုလမ်းပြပေးနေတဲ့အလင်းရောင်တွေရှိနေတာပါအဲ့ဒီအလင်းရောင်ကကောင်းနေပေါ်ကကျယ်နေမဟုတ်ပါဘူးကျမတို့ရင်ထဲကအမှန်တရားကျမတို့ကိုပုံဖော်ပေးနေတဲ့စံတန်ဘူးကျမတို့အားလုံးစည်းလုံးနေအောင်စုစည်းပေးနေတဲ့အရာတွေရင်ထဲကလာတဲ့လက်ဆောင်တွေဖြစ်ပါလေရမှာဘလောက်ပဲအမှောင်ဖုံးနေပါစေကျမတို့ဘယ်တော့မှလမ်းပြောက်သွားမှာမဟုတ်ပါဘူးဒီလိုရင်ထဲကလက်ဆောင်တွေကိုမျှဝေပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့မိသားစုကလည်း Merry Christmas နဲ့ပျော်ရွှင်စရာအားလည်းရည်ပြီးပိုင်ဆိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်အားလုံးကိုမေတ္တာပို့တာလိုက်ပါတယ်ကျေးဇူးလေးအထူးတင်ပါတယ်ရှင
်အခုလို November 29ရက်နေ့တုန်းက Christmas အတွက်အင်ဂျီရော်တွေကအလှဆင်ထားပုံတွေကိုမိတ်ဆက်တဲ့ပွဲမှာသမ္မတကတော်ဒေါက်တာ Jill Biden ကမူလာရန်ကျောင်းသူကျောင်းသားလေးတွေအတွက်ဖျော်ဖြေပွဲကိုလည်းလှုပ်ပေးခဲ့ပါတယ်အမေရိကန်ကအများပြည်သူအတန်းထွန်းဌာန PBS ရုပ်သံကနေထုတ်လွှင့်ပြသနေတဲ့ပညာပေးကတ်တန်တွေကစက်ကောင်လေးတွေနဲ့အတူတဘာဝနဲ့တဘာဝတော်ရိုင်းတရိတ်ဆန်တွေကိုကလေးတွေစိတ်ဝင်စားလာအောင်လို့ကတ်တန်နဲ့ပုံဖော်ထားတဲ့ Wild Carrot ကတ်တန်ဇာလန်တွေကစက်ကောင်မာတင်နဲ့ Chris Carrot ကြီးအကူကသမရကတော်ကိုကလေးတွေနဲ့နှိပ်စက်ပေးခဲ့ပါတယ
် Hello Hi Hello How are you
အင်ဂျီရောကိုဖိတ်ကြားခံရတဲ့ Maryland ပြည်နယ်မူလာရန်ကျောင်းတစ်ခုကကျောင်းသူကျောင်းသားလေးတွေကိုသမရကတော်ကသူ့ရဲ့မြင်းမလေးနက်တလီနဲ့အတူရေးထားတဲ့ပုံပြင်စာအုပ်ကိုလည်းဖတ်ပြခဲ့ပါတယ်။ခြေတန်းထွက်နေကြတဲ့ American စစ်မှုရန်မိခင်ဖခင်တွေကိုသူတို့ရဲ့သားသမီးတွေကလွမ်းဆွတ်တရားပြီးတော့လွမ်းစိတ်ကိုဘလို့ဖြည့်ဖြောက်နိုင်လဲဆိုတဲ့အကြောင်းရေးသားထားတဲ့ပုံပြင်လေးဖြစ်ပါတယ်
။ People will pray for all of them. A girl behind her is also looking at the names.Natalie wonders, is her daddy or mommy?
အခုလိုသမရကတော်ကကလေးတွေကိုပုံပြင်ဖတ်ပြတဲ့အစီအစဉ်အပြင်အင်ဂျီရောမှလုပ်ခဲ့တဲ့ပွဲမှာကလေးတွေအတွက်ရုပ်သေးပြပွဲနဲ့ဖျော်ဖြေခဲ့သလို Christmas Day သချင်းတွေအတူတူဆိုတဲ့အစီအစဉ်တွေကိုလည်းလုပ်ပေးခဲ့ပါတယ်။အင်ဂျီရောရဲ့ Christmas အလှဆင်မှုတွေကိုမိတ်ဆက်တိုင်းမှာအခုလိုကလေးတွေကိုဖျော်ဖြေတဲ့အစီအစဉ်ကိုထည့်သွင်းထားတာကအစဉ်အလာတစ်ခုလည်းဖြစ်ပါတယ်။အင်ဂျီရောမှအထူးအသက်တွေကိုလက်ခံဧည့်ခံတဲ့အခါကနေနိုင်ငံတော်ညစာစားပွဲကျင်းပတဲ့အခါအထိ2022ခုနှစ်ခရစ်စမတ်ပွဲတော်အတွက်အင်ဂျီရောတစ်ခုလုံးမှခရစ်စမတ်တစ်ပင်တွေပန်းကုန်းတွေကိုအလှဆင်ထားပါတယ်။ကိုဗစ်ကရောဂါမဖြစ်ခင်အချိန်ကတော့အခုလိုခရစ်စမတ်ပွဲတော်ကာလအပအဝင်အင်ဂျီရောတွေကိုအများပြည်သူဝင်ရောက်ကြည့်ရှုလေ့လာလို့ရပေမဲ့ကယောဂါကြီးရှိနေသေးတာမို့အင်ဂျီရောရဲ့ဆက်လက်ပြသတဲ့အစီအစဉ်တွေကိုရန်နာထားပါတယ်။ဒါကြောင့်အင်ဂျီရောရဲကအများပြည်သူနဲ့တက်ဆိုင်တဲ့အခန်းတိုင်းမှာတမရရဲ့မိသားစုရင်ထဲကပေးတဲ့လက်ဆောင်ပေါ်လွင်အောင်လို့တမျိုးစီအလှဆင်ထားတာကိုကိုယ်တိုင်အနီးကပ်မြင်တွေ့ခွင့်ရနိုင်ဖို့အခွင့်အလမ်းတော့ဒီနှစ်မှရနိုင်ကြမှာမဟုတ်ပါဘူးရှင်ကျွန်မစီရင်ပါမှာ
မဆုမြတ်မော်စီစဉ်တင်ဆက်ခဲ့တဲ့ကဘာတလွားခီးစားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်လက်ရှိမြန်မာနိုင်ငံရဲ့အကြက်တဲကိုဖြေရှင်းနိုင်မှုအတွက်တနိုင်ငါလုံးဖြစ်ခဲ့တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးချိန်တုန်းကအသိတတ်တွေအဖြစ်နဲ့ပါဝင်ခဲ့တဲ့တရုတ်နိုင်ငံနဲ့အာဆီယံအဖွဲ့အပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ်လို့လက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSD ရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးတာနားဆင်ပါရှင်
။ခွန်မြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့လည်း VOA နဲ့ကိုကျော်သိန်းကိုကျေးဇူးတင်ပါတယ်ပြောကြားခွင့်ရတဲ့အတွက်။
ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းငယ်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကနိုဘာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်။ဇာတိထုတ်ပြန်ချက်မှာဆွေးနွေးဖို့အတွက်ပေါ့နော်။ဆွေးနွေးဖို့အတွက်ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်။ဆိုတော့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲခင်ဗျာ
။ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကြက်တဲတွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားတွေရှိနိုင်မှုအတွက်ကျွန်တော်တို့ PPSC ရဲ့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်။အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာကိုဘယ်ပုဂ္ဂိုလ်တွေအခြေခံခဲ့လဲဆိုလို့ရှိရင်ကျွန်တော်ပြည်တော်စုညီညီရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပါတဲ့ဒီ EO ကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ပေးတာဖြစ်ပါတယ်
။ဟုတ်ကဲ့
ခုနေခါမှာကျွန်တော်တို့ဒီ NCA ရဲ့နိုင်ငံဆွေးနွေးမှုဆိုင်ရာမူပေါင်းလို့ပေါ့နော်။အဲ့ဒီမူပေါင်းလေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်။အဲ့ရပ်ဆိုင်ထားပြီးတော့မှအခုဒီလက်ရှိနိုင်ငံရေးအကြက်တဲ့ဖြည့်ရှင်းနိုင်ရေးကိုဟိုစူးစမ်းဖို့အတွက် တော့ဖွဲ့စည်းတဲ့အခါကျတော့ဒီကျွန်တော်တို့ဒီပြည်တော်ညဉ့်ဉဉ်ဆွေးနွေးပူးတဲ့ကော်မတီမှာပါဝင်ဆောင်ရွက်နေတဲ့ကိုယ်စားလှယ်တွေကိုပဲဒါကျွန်တော်တို့စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်အဲ့ဒီထဲမှာဒီ PPS ရဲ့ညဉ့်ဉဉ်ရဲ့ကိုယ်စားလှယ်ဖွဲ့တဲ့မှာကျွန်တော်တို့ကော်မတီဖွဲ့ဝင်9ဦးရှိပါတယ်အဲ့ဒီ9ဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုမြင့်တင်တော့အဖြစ်ဒီ9ဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်3ဦးပါပါတယ်ဒီတော့ဆောမရဇာလင်းတို့ရဲဘော်မိစုပွင့်တို့ဇမမိစာရာတို့ပေါ့လေဟုတ်ကဲ့ဒါလေးပါပါတယ်ကျွန်တော်အစည်းအဝေးတွေမှာတော့ဒီကော်မတီပြင်လုပ်ငန်းကြီးတွေပြန်ဖြစ်ပေါ်လာတော့အဖွဲ့တိုင်းကခုနကိုယ်စားလှယ်တွေပါဝင်ပြီးတော့ဆောင်ရွက်နေပါတ
ယ်ဟုတ်ကဲ့ပါခင်ဆိုတော့အဲ့ဒီထုတ်ပြန်ချက်ထဲမှာပဲဒီဆွေးနွေးညီနိုင်ရေးကော်မတီဖွဲ့စည်းတာနဲ့တစ်ချက်ထဲမှာပေါ့နော်ဆွေးနွေးညီနိုင်ရေးကော်မတီဖွဲ့စည်းရတဲ့ရည်ရချက်ကဒီပြည်ထောင်စုပါ stakeholders တွေသက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံကြီးငွေကြေးပြည်စမှာသက်ဆိုင်သူတွေနဲ့ပြည့်စုံပြီးတော့လက်ရှိနိုင်ငံကြီးအခြေတဲ့ကိုပြင်ရှင်းဖို့နဲ့ဒါကြေပြည်တော်စုတည်ဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါလဲခင်ဗျ။
အထူးအပြည့်တော့ဒီကျွန်တော်တို့ပြည်ပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NGA ကိုအတိအသေးနဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကထားတော့ဆက်ဆက်ဆောင်ရွက်နေပါတယ်။ဘာလို့ဒီ NGA မှာအတိအသေးနဲ့လက်မှတ်ရေးထိုးတာကျွန်တော် UN တို့ EU တို့ဒါဆိုတော့နော် UN တို့ EU တို့ဒီတရုတ်တို့စာပြတီနိုင်ငံအသီးသက်တွေနဲ့ကျွန်တော်တို့အဓိကကတော့ဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်အခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါဘာဖြစ်ဖြစ်ဒီပေါ်မှာတို့တောင်းဝန်ရှိတဲ့လူတွေအနေနဲ့ပေါ့လေနောက်တစ်ခုကတော့ကျွန်တော်အာဆီယံဖြစ်ပါတယ်အဲဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ထိုင်းနိုင်ငံနဲ့အသီးသက်တွေနဲ့ပါတယ်အခုနောက်ပိုင်းမှာလည်းဒီအာဆီယံကိုဒီနိုင်ငံကအစုဖွဲ့တွေအပိုင်းဝိုင်းတွေလည်းဝိုင်းပြီးတောင်းဝန်ပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်တို့အာဆီယံအပါအဝင်ကျန်တဲ့ဒီ UN EUကျန်တဲ့ဒီဗောလေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံပေါ့နိုင်ငံကအတိုင်းဝိုင်းနေတယ်ကျွန်တော်တို့ကဒါကိုဆက်ဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတ
ယ်ဟုတ်ကဲ့ကျွန်တော်နည်းနည်းဖြတ်မိလိုက်ခြင်းနဲ့အခုဒီနိုင်ငံကအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေပါဘောဟုတ်လား
အော်ရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံကဆက်ဆံရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
โอเคสรุปดีกุลธรรมกกุสเลตินอลินเฮซาเนี่ยแหละเว้ยคุณผู้ชมทุกท่านมาเสร็จสรรค์หมู่เสร็จแต่หมู่ရှိနေပြီล่ะคร
ับโอเคအဲ့ဒါကိုတော့ကျွန်တော်တို့ဒီဆက်သွဲဆက်ဆက်ပြီးတော့ညှိနှိုင်းဆောင်ရွက်ရေးယူလဲဒါကျွန်တော်တို့ဆွေးနွေးဆောင်ရွက်နေပါတယ်ဘာလို့ဆိုတော့ကုလသမဂ္ဂကိုဆိုလဲဆိုတာကတော့ NCA အတိအသက်တွေထဲမှာလည်းအကျုံးဝင်ပြီလားဖြစ်ပါတ
ယ်โอเคဆိုတော့ဒီ
ဘာလို့တော့ကျွန်တော်ဟုတ်ကဲ့အခုကျွန်တော်တို့ဒီလောလလအပြည့်ပြည့်ရင်နိုင်ငံရေးဆွေးနွေးမှုအပြည့်ပေါ့ဗောလေကျွန်တော်လူသားချင်းစာနာမှုကြီးတွေရရည်အတွက်နေစားဖြတ်ကျော်ပြီးတော့ဒီ COVID-19 ဆေးပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရည်ကိစ္စတွေဆိုရင်တော့ UN ကိုယ်စားလှယ်ကကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါဒီပါဗောဆိုတော့ပြည်ရင်းအနေနဲ့ဆိုရင်ဟောဘယ်ဖွဲ့စည်းတွေလူပုဂ္ဂိုလ
်ပြည်ရင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုဗောနော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အဆင့်လိုက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးလမ်းကြောင်းဆိုတော့စိတ်ဝင်စားတဲ့လူရှိတယ်၊စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအပြစ်တော့ခုလောလတ်မှာကျွန်တော်တို့နိုင်ငံရေးပါတီတွေ၊အရက်ဖက်လူမှုအဖွဲ့အစည်းတွေ၊ပညာရှင်တွေဒီကျွန်တော်တို့သက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီရမှာတစင်ပေါ့လေ။ကျန်တဲ့လူတွေနဲ့ကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ပြည်တွင်းအနေနဲ့ဟလာကြီးစက်ဆွေးနွေးဖို့ဒီရထားတဲ့အထဲမှာလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီရောပေါ်လာပါလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရင်တော့ဒါစစ်ကောင်စီရဲ့အပြုမူအခြေအနေအနေထားတွေနဲ့အဲ့ဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမှုတည်ပါတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဆင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောက်ရွက်သွားမယ်။နောက်တစ်ခါဒီကျွန်တော်သက်ဆိုင်သူပါဝင်ရမယ့်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရာပဲဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုက္ခခေါ်တဲ့တိုင်းသားလူမျိုးစုတစ်နိုင်ငံအဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်။အာမေအဖွဲ့ပေါ့။ဆိုတော့PPSD အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားတခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါဘူးခင
်ဗျာ NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ ဒါ NC လည်းပဲပြတ်သွားပြီဆိုတဲ့အမြင်မျိုးနဲ့ဆွေးနွေးတာတွေလည်းရှိပါတယ်အတူနည်းတူပဲဒီ NC နဲ့ပတ်သက်ပြီးအမျိုးမျိုးပေါ်လေယူဆအမြင်မျိုးတွေဆွေးနွေးနေကြတာရှိပါတယ်အ NC ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NC မှာပါတဲ့ပါတာတစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NC စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်အဲ့တော့ထိုနည်းတူပဲတက်မတော်အနေနဲ့ညဉ့်ညံ့ရုံလိုလားကြောင်းလည်းပြသရပါရောက်သွားခဲ့ပါတယ်ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းပွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့ရက်ဆိုင်ထားရဲဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတဲ့ကနိုင်ငံရေးဆွေးနွေးဖို့ကိုကျွန်တော်ရက်ဆိုင်ထားတာဖြစ်ပါတယ်။မှ JICN စီဝေးလို UBD JC စီဝေးလိုမျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး၂၁ရာစုပြည်လုံးမျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်ဒါတွေကိုရက်ဆိုင်ထားပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတဲ့နိုင်ငံရေးဆွေးနွေးမှုတွေတနည်းအားဖြင့်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာကတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ်
။ဟုတ်ကဲ့
အတိုးတော်လည်းပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးကြီးမှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနည်းနဲ့ဖြေရှင်းရမယ်။ Federal ပြည်တော်စုကိုထူထောင်မယ်။ပြီးရင်ကျွန်တော်ဒီလူတွေအသက်အိုးကြီးစီးစိမ်ကိုကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရပ်တည်ပြီးဖော်ဆောင်သွားဖို့ဖြစ်ပါတယ်
။ဟုတ်ကဲ့ဒီနေ့မှာကျွန်တော်တစ်ခုဖြတ်ပြီးမေးချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီက PBSD ကိုအစုအဖွဲ့တစ်ခုလုံးအနေနဲ့တော်တော့ကောင်းဒါမှမဟုတ် PBSD ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော်တော့ကောင်းဆက်သွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါသလားခင်ဗျာ။
အဲ့ဒါအနေနဲ့နေရတော့ဒီတပွက်ချင်းကိုပေါ်မှာဆက်သွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွေ့ဆုံကြတာဆွေးနွေးကြတာမျိုးကတော့ PPSC အနေနဲ့ရောတပွက်ချင်းအနေနဲ့တော့မရှိပါဘူး။သို့တော်လည်းမိမိတို့တပွက်အရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတပွက်ချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်ပြည်တော်စုအဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်။အဲ့ဒီစာချုပ်တွေအရတပွက်ချင်းလွတ်လပ်ခွင့်နဲ့တွေ့ဆုံတာတွေကတော့ရှိနိုင်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ PPSC တခုလုံးနေနေဖြစ်စေတပွက်ချင်းနေနေဖြစ်စေဒီ NCU အခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူး။အလို့သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်သဘောတူထားတာတွေရှိပါဘ
ူး။ဟုတ်ကဲ့။တကယ်ယူနေရဆက်သွယ်လာမယ်ဆိုရင်တော့ဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ဆန့်ကျင်နေကန့်ကွက်တယ်အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်ကြောင့်မလို့ဒီစစ်ကောင်စီကဒါကန့်လန့်လာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေသို့တော်လည်းအခြေခံမူအားဖြင့်တော့ကျွန်တော်တို့ဒီ NCA ပုံပေါ်လေးကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်ရက်ဆိုင်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့လက်ရှိချိန်ဒီပုံမှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလက်လိုက်ချင်ပါတယ်လက်ရှိကပြည်တွင်းမှာလည်းကိုမီထွန်းတို့လည်းကြာတိထားတဲ့အတိုင်းဟလာပြန်လန်းတိုက်ခိုက်ကြတာရှိနေတယ်။အချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်းဆိုပြီးတော့ဆွဆွဲပြီးတော့တက်ဖြတ်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်။ဒီအချိန်တွေပေါ်မှာ PPSC ကဘယ်လိုမြင်သဘောထားရှိပါသလဲခင်ဗျာ
။အဲ့ဒီကိစ္စရပ်တွေပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရတာပါပဲ။အတွက်ဒီပေါ်မှာပေါ့နော်ကျွန်တော်တို့နေတဲ့အခြေအရာတွေအမှန်စိတ်မကောင်းဖြစ်ရပါပါတနည်းအားဖြင့်ပြောရရင်လည်းစစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့သတ်မှတ်ပြီးတော့မှစစ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအချင်းချင်းအကြမ်းမှလည်းမယုံသားငါမှုတွေကဒါနေ့တခြားဒီလိုများလာတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အနေနဲ့ကဒီ PPS ရဲ့သဘောတော်ထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းခံကိုဦးတည်နေပြီးတိုင်းပြည်ကြဆုံပစ္စည်းလမ်းကြောင်းပေါ်ရောက်နေပြီဆိုတာကိုကျွန်တော်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြောင့်လည်းကျွန်တော်ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်။အဲတော့ဒီလိုတော်လှန်ရေးတွေကလက်နက်ကင်တော်လှန်ရေးတွေကဘယ်အခါမှပေါ်ပေါက်ခဲ့တယ်လဲဆိုရင်ကျွန်တော်ဒီမိုးစီစိတ်တုံးတဲ့ကာလဒီမိုးစီမိုးမောင်ကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တိုင်းနာလက်နက်ကင်တော်လှန်ရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ကျွန်တော်မဟုတ်ဘူး။ဒီမိုးအဲ့ဒီကာလဒီမိုးစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ပါဇက်နဲ့ဖြည့်ရှင်းခွင့်မရလို့ဒါတနက်နဲ့ဖြည့်ရှင်းခဲ့ကြတာလက်နဲ့ဖြည့်ရှင်းခဲ့ကြတာဖြစ်ပါတယ်။ဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာဒီပိုးစီမိုးမောင်ကြအောင်လုပ်ထားတယ်။အဲဒီပိုးစီစိတ်တုံးအောင်လုပ်ထားတဲ့အခါမှာဒီလိုဖြစ်ရည်ပေါ်ပေါက်လာတဲ့ပေါ်ပါတော့ကျွန်တော်အဲ့ဒါစိတ်မကောင်းပါဘူး။သို့တော့ဘယ်သူပဲဖြစ်ဖြစ်ဒီလိုကျူးလွန်မှုတွေနဲ့ပတ်သက်ရင်တော့တောင်းယူကြမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အခုဆိုရင်ဟိုစစ်တကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီတော့ရေစိုးတော်ကူစားပြုကော်မတီစီက PH ဆိုတာပေါ်လာတယ် ဒါကြာကလာလူသားညွှန်ရေးဆိုရဲ NUG ဆိုတာပေါ်လာတယ်ဒီ CRPH NUG ဆိုတဲ့ဒီစစ်တပ်အနာတင်းပြီးနောက်ပိုင်းပေါ်လာတဲ့လူခွဲစည်းတွေနဲ့ပတ်သက်လို့ရောဒီ PPSG အနေနဲ့ကဆက်ဆံရေးဘယ်လိုများရှိပါသလဲပြောရရင် PPSG နဲ့ NUG ကြားဆက်ဆံရေးဘယ်လိုအခြေအနေရှိပါသလဲဘယ်လိုဆက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမယ်ခင်ဗျာ
အပေါ်မှာကျွန်တော်ပြောချင်တာကတော့အခု NCA နဲ့ပတ်သက်ပြီးတော့ဗောလေ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတာမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NCA နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအခင်းအကျင်းအစ်စ်မှာဗောနော် stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH တို့ NUG တို့လို့ဒီ stakeholder အစ်စ်တွေကပေါ်ထွန်းလာတာဖြစ်ပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ April 28ရက်နေ့လို့မှာကျွန်တော်တို့ PPSC ကနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒီမှာထုတ်ပြန်ကြေညာချက်တွေမှာပါပါလဲဆိုရင် PPSC က CRPH အပေါ်မှာကျွန်တော်ဆက်ဆက်ညှိနှိုင်းပံ့ပိုးခြင်းတွေကိုအစုအဖွဲ့လိုက်တော့လကောင်တဖွဲ့ချင်းလိုက်တော့လကောင်ဆက်လက်ဆောင်ရွက်သွားမှာဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။အဲထို့နည်းတူပဲဒီရေမြို့သားညီညွတ်ရေးအစိုးရ NUG ကိုစုဖွဲ့နိုင်ခြင်းဟာ Federal ပြည်ထောင်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှုအစင်တရားကိုတက်လှမ်းနိုင်ရင်ဖြစ်တယ်လို့ရှုမြင်ကြအောင်နဲ့အဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးဆိုကြအောင်လည်းပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့နေဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးဆိုတယ်။အဲ့တော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့မိမိတို့ရဲ့ဒီတဖွဲ့ချင်းလိုက်တော့လကောင်အစုဖွဲ့လိုက်တော့လကောင်ချမှတ်ထားတဲ့မှုတွေနဲ့ပေါ့လေ။ဒါကျွန်တော်တို့ပံ့ပိုးကူညီဆောင်ရွက်မှုတွေတော့ဆောင်ရွက်ကြပါတယ်။သို့တော့ဆောင်ရွက်နိုင်တဲ့တဖွဲ့ချင်းရဲ့အခြေအနေအနေထားတွေကတော့ဒီဂရီတော့မတူကြဘူး
။ဟုတ်ပါတယ်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါခင်ဗျာတို့အခုလိုမြင်းမြန်းကြက်တည်ဖြည့်ဆူပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကလည်းဒီလိုနဲ့ကိုကျော်သိန်းကိုဒီပဲကျေးဇူးတင်ပါတယ်။ကျွန်တော်ပြည်သူလူထုကိုခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့ဒီပဲကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ။
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညဆွေးနွေးကံကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်ပုတ်တဖူးမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bennis@voenews.com ကိုပေးပို့နိုင်ပါလိမ့်ရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မို့တစ်လှည့်ပြောပြပေးပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့မကြာခင်မှာအွန်လိုင်းပေါ်ကနေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းနဲ့ဆက်မှရုရှားတပ်တွေအင်အားတိုးချနေတာမို့ရုရှားကယူကရိန်းနိုင်ငံကိုဝင်တိုက်မှဆိုးရိမ်နေချိန်မှာပဲအမေရိကန်နဲ့ရုရှားကောင်းဆောင်ဆွေးနွေးကြမှာပါ။ယူကရိန်းနဲ့ဆက်မှတင်းမာနေတဲ့အခြေအနေကြော့သွားအောင်လို့သမ္မတဘိုင်ဒန်ကတန်တမာရေးနည်းလမ်းနဲ့ပြောကြားမယ်လို့မျှော်လင့်ရပါတယ်။ဒီနေ့လာနေညာရုံကတော့ယူကရိန်းနဲ့ဆက်မှရုရှားတပ်တွေတိုးချထားတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတဂျိုးဘိုင်ဒန်ကဥရောပမဟာမိတ်တွေနဲ့ဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်ရုရှားသမ္မတပူတင်နဲ့မဆွေးနွေးခင်မှာအခုလိုကြိုတင်ပြီးတော့ဒီဥရောပကောင်းဆောင်နေနဲ့ညှိနှိုင်းတာပါနေတို့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ UK ပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်တရုတ်နိုင်ငံမှာရှင်းနှစ်ဆန်းကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ပြည်ထောင်စုကတန်တမာရေးအရာသဘိတ်မှောက်တယ်လို့ကြေညာခဲ့တာကတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားအလေးထားဆွေးနွေးနေတဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေမယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးကိုအကစားနဲ့မယောလိုက်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသမှာလူနည်းစုဝေကာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေဆက်ပြီးတော့ကျူးလွန်နေတဲ့အတွက်2022ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုဘိုင်ဒန်အစိုးရသတိမှောက်တယ်လို့အိမ်ပြည်တော်ပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်းကလာမယ့်လအစောပိုင်းမှာမြန်မာနိုင်ငံကိုတရားဝင်တွားရောက်မှာဖြစ်ပြီးတော့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံကြားရိုယွင်းနေတဲ့ဆက်ဆံရေးပြည်လည်ဖို့လှုံ့ဆော်သွားမယ်လို့ဝန်ကြီးချုပ်ရဲ့ပြောခွင့်ရကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်းကဒီမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးဦးဝလာမောင်လွင်နဲ့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။အဲ့လိုတွေ့ဆုံရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီကဖိတ်စာတစ်စောင်လက်ခံရရှိခဲ့ပြီးတဲ့နောက်မှာအခုလိုမြန်မာနိုင်ငံကိုသွားမယ့်အကြောင်းဝန်ကြီးချုပ်ဟွန်ဆန်းကသူ့ရဲ့ခရီးစဉ်ကိုကြေညာလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသားမကြီးဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့အတွက်ကုလသမဂ္ဂအခွင့်အရေးညီလာခံကတနင်္လာနေ့တုန်းကဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတာဝန်ထမ်းနေတဲ့သားမကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုသားမကြီးဖြစ်နေဆက်လက်တာဝန်ယူသွားမှာဖြစ်ပါရဲ့ရှင်။
နိုဝင်ဘာလ9ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ Charles Stanmore တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you.